အပြစ်ခတ်ရစရေးဒီနိုင်ငံလုံးဆိုင်ရာလက်မှတ်ရေးထိုးဝဲမှာဒီကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်တို့နောက်အမေရိကန်သမ္မတဟောင်းတွေကိုပါလေ့လာသူဖြစ်ဖိတ်ကြားမယ်လို့သိရပါတယ်ဆရာ။အဲ့ဒါဟုတ်ပါသလားဆရာ
။အဲကျွန်တော်တို့ကြားရတော့ဗောနော်ဒါမျိုးတော့အစီအစဉ်ရှိတယ်ဆိုတဲ့ဟာတော့ကျွန်တော်တို့အဲ့ဒီဟာတော့သိရတယ်လေ။ဟိုဒီကိစ္စတွေကဥအောင်မင်းကလည်းတိုင်းသားတွေရှင်းပြတဲ့ခါလေးမှာလည်းပါတယ်လေ။ပါတယ်ဆိုတော့ဟိုအဲ့လိုမျိုးတော့စဉ်းစားချက်တွေရှိတယ်ဆိုတဲ့ဟာတော့ကျွန်တော်တို့သိရတယ်ဗောနော
်။ဆရာဘယ်သူတွေပါတယ်လို့ရောဆရာနောက်ထပ်ဘယ်သူတွေပါတယ်လို့ရောဆရာတို့သိရလဲရှင်။
မအသေးစိတ်ကတော့အလိုလေဟို conceptually ကတော့ကျွန်တော်ပြော conceptually ကတော့ဒီလိုမျိုးလုပ်ပြီဆိုလို့ရှိရင်နိုင်ငံတကာမှာရှိတဲ့အထင်ကြီးရရှိတဲ့သူတွေပေါ့နော်သူတို့ရဲ့ရှေ့မှောက်မှာလည်းဒါကိုထိုးသဘောကတော့ဒီဟာကြီးကိုတခါလေအားလုံးကဝိုင်းပြီးတော့ commitment ပေးတယ်ဟဲ့လားနိုင်ငံတကာမှာရှိတဲ့လူကြီးတွေရှေ့မှောက်မှာကိုယ် commitment ပေးတယ်ဆိုတော့အတိတ်ပဲလဲရအောင်ပေါ့ဗျာ
ဟိုဝင်းကြီးဟောင်မင်းကကုလသမဂ္ဂအတွင်းမှုချုပ်ကိုတက်ရောက်ဖို့ဖိတ်ကြားထားပြီလို့ပြောနေတယ်ဆရာအဲ့ဒါဆရာဘယ်လောက်သိထားပါလဲရှင်
အဲ့ဒီအရောလွတ်ဘောကတော့ဒီလိုမျိုးပြတ်တာလည်းရှိပါလေ။အဲ့လိုလုံးမဲ့သလိုရှိရင်တော့ပေါ့နော်။ဒါမျိုးလာနိုင်မလား။ဘာကြောင့်လဲဆိုတော့ဒီလိုပုံကိုကြီးတွေဆိုတော့ဗျာသူတို့ရဲ့ဟိုဒီအစီအစဉ်တွေသူတို့တောင်းတဲ့ခီးစဉ်တွေတမစ်စာသူတို့လောက်ကြတာ။တမစ်စာလောက်ကြတာဆိုတော့သူတို့ကလည်းဟိုကတ်ပြီးတော့ပြောလို့ရတဲ့ခီးစဉ်မျိုးမဟုတ်ဘူးလေ။ဒါအစိုးစီတွေကဘယ်လိုတော့စဉ်းစားနေတာရှိတယ်ပေါ့နော်။အဲ့ဒီပုံမှာဘယ်လိုသဘောထားလဲလာနိုင်လား။ဒါမျိုးကတော့ဘယ်လိုသဘောကမ်းလှမ်းနေလဲရှိနိုင်ပါလေ
။ဒီလိုအတိတ်တည်းတွေကိုဖိတ်ဖို့ဘာကြောင့်လိုအပ်တယ်လို့ရောပြောနိုင်မလဲဘယ်အကြောင်းအရာပေါ်မှာမူတည်ရလို့ထင်ပါလဲဆရာ
ဒီ nationwide နိုင်ငံလုံးဆိုင်ရာပြစ်ခတ်ရစဲရေးဆိုတာကအဓိကကတောင်းဆိုတာကတိုင်းရင်းသားတွေတောင်းဆိုတာကပထမကျွန်တော်နားလေတာပေါ့နော်အစိုးရဘက်ကစဉ်းစားတာကအခုလက်ရှိတစ်ဖွဲ့ချင်းအပြစ်ခတ်ရစဲရေးလုပ်ထားတယ်ဒါပေမဲ့တိုင်းရင်းသားတွေဘက်ကယုံကြည်မှုတည်ဆောက်တဲ့အနေနဲ့ပူခိုင်းလာအောင်ဆိုလို့ရှိရင်တိုင်းရင်းသားတွေတောင်းလျှောက်တောင်းဆိုနေတဲ့နိုင်ငံလုံးအပြစ်ခတ်ရစဲရေးကိုလုပ်မယ်လုပ်တဲ့အခါမှာလည်းအပြစ်ခတ်ရစဲရေးတင်ဖို့ဘူးနိုင်ငံရေး process ကိုဆက်သွားမယ်သူဆိုဆွေးနွေးပြီးတော့အဖြေရှာမယ်ဆိုတော့ဒီသဘောတူညီချက်တန်တိထံကိုလည်းဝိုင်းပြီးပေးမယ်အဲ့ဒီအပြင်မှာဒါအစိုးရနဲ့လည်းမကဘူးတခြားနိုင်ငံတကာမှာရှိအသီးသီးတွေပဲခေါ်ပြီးသူတို့ရဲ့ရှေ့မှောက်မှာရင်းရဲရုံမရရအောင်လုပ်မယ်ဆိုတော့တန်တိထံမျိုးသဘောတူညီချက်မျိုးပေးမယ်ဆိုတော့အနှစ်သာရနဲ့အဓိကကတော့ဒီငြိမ်းချမ်းရေး process ကိုနောက်ပြန်မလှည့်ဘဲနဲ့နိုင်ငံရေးနည်းနဲ့အဖြေရှာမယ်ဆိုတော့ဒီသဘောထားကိုနိုင်ငံတကာမှာရှိတဲ့တော့ဖြေစာဖြေရပုဂ္ဂိုလ်ရဲ့ရှေ့မှောက်ပါလား။ဒါဝိုင်းပြီးတက်ပြီးထူတယ်။ဘရူမတ်တော့မလဲသတဲ့ဆိုတော့အနှစ်သာရအောင်ဆောက်တာ။ဒါကြောင့်မလို့လည်းနိုင်ငံတကာကသူတွေလည်းလာဖိတ်ပြီးတော့သူတို့ရှေ့မှောက်ကိုလည်းဒါကြီးကိုရအောင်လုပ်မယ်ဆိုတော့ပုံစံမျိုးဒါအစိုးရပြပြလာပေါ့နော်
။အခုလိုပေါ့နော်အပြစ်ခတ်ရစဲရေးလက်မှတ်ထိုးတဲ့အခါမှာအခုလိုတက်တဲ့နဲ့ရှေ့မှာလည်းလက်မှတ်ထိုးတယ်။ဒီလိုထိုးလိုက်တာနဲ့ပဲဒီစစ်မှန်တဲ့ငြိမ်းချမ်းရေးကဖြစ်လာမှလားဆိုပြီးတော့ဟိုဝေဖန်မှုတွေလည်းရှိပါတယ်။ဆရာဘယ်လိုများသုံးသပ်မလဲရှင်။
အဲ့ဒါလည်းတကယ်နားလည်မှုလွဲတာကြာအဲ့ဒါပြစ်ခတ်ရစဲရေးဒီနိုင်ငံလုံးဆိုင်ပြစ်ခတ်ရစဲရေးဆိုတာဒီနိုင်ငံရေးဆွေးနွေးမှုတွေကိုစပြီးလုပ်ပြီးဆိုတဲ့အစ်စ်ကိုအပြစ်မပြုဘူးဖြစ်တဘောကတော့ဒီနိုင်ငံရေးဆွေးနွေးမှုတွေလုံးမနိုင်ငံရေးသဘောတူညီရမယ်နိုင်ငံရေးသဘောတူညီချက်တွေအကောင့်ထဲပေါ်နိုင်မှစစ်မှန်တဲ့ငြိမ်းချမ်းဆိုတာရအောင်အဲ့တော့ဒီအစ်စ်ကခုနပြောတဲ့စစ်မှန်တဲ့ငြိမ်းချမ်းဆိုတဲ့အစ်စ်ကိုတွားဖို့လမ်းကြောင်းကိုခင်းနေတာဖြစ်တယ်အဲ့ဒါဒီဟာကြီးကိုလုံးလိုက်လို့စစ်မှန်တဲ့ငြိမ်းချမ်းရမယ်ဆိုပြီးတော့အစိုးရလည်းမပြောဘူးအခုစဉ်းစားချက်ထဲမှာလည်းအဲ့ဒါကြီးမပအောင်တိုင်းရင်းသားတွေဘက်ကလည်းဒီစစ်မှန်ဒီအစ်စ်ကိုကြော်လောက်ပါလောက်ပြီးတော့မှတွန်းဆွေးနွေးဆိုတဲ့ဟာကနိုင်ငံရေးအဖြစ်ရှာဖို့အတွက်ဖြစ်တယ်ဆိုတဲ့အားဒါတော့အရင်ကရှိသားပြီလားအဲ့တော့ဒီလိုတပီလုံးတိုင်းတာနဲ့အပြစ်ကရစဲရေးဆိုတာစစ်မှန်နဲ့ငြင်းငြင်းကိုတွားဖို့အတွက်လမ်းကြောင်းခင်းနေတဲ့ဟာဖြစ်တယ်အဲ့ဒီကူကိုတော့ကွဲပြားအောင်တော့မြင်မှုလို့တာပေါ့ဗျာ
အခုဒီအပြစ်ခတ်ရစဲရေးဒီနိုင်ငံလုံးဆိုင်ရာလက်မှတ်ရေးထိုးပွဲကတော့ဟိုတေချာနေပြီလားနောက်အခုဒီကောင်းဆောင်တွေကိုဖိတ်ကြားနေပြီလားဆိုတော့
ကျွန်တော်မြင်ရတော့ဒါအဲ့ဒါဒီကိစ္စကအပြစ်ခတ်ရစဲရေးလက်မှတ်ထိုးရဆိုတော့အားလုံးထိုးပါလေအားလုံးမဟုတ်တော့ပါဗျာအများစုကလာပြီးထိုးကြမှာပထမအစိုးရစဉ်းစားချက်ကတော့ဟဲ့လားဒါတိုင်းရင်းသားတောင်းဆိုရတောင်းဆိုချက်အပေါ်မှာဒီဟာကိုလုံးမယ်ဆိုတဲ့ပုံစံနဲ့အစိုးရစဉ်းစားတယ်မတိုင်းရင်းသားတွေကတချို့တွေကလည်းဟာဒီထဲမှာတော့အခြားဒီအချက်တွေမကဘူးနိုင်ငံဆွေးနွေးပွဲတွေမကဘူးအပြစ်ခတ်ရစဲရေးတွေမကဘူးတခြားတွေကထည့်တင်နေဆိုပြီးတော့အဆိုပြုတာတွေလည်းရှိအဆိုပြုတာလည်းရှိတော့အိုအိစာကျုပ်ထဲမှာဘာဒီပါပင်းနေဆိုတဲ့ဟာကိုအခုချိန်မှာဆွေးနွေးနေရတယ်ဆွေးနွေးတော့အစိုးရနဲ့ဒီတိုင်းသားအဖွဲ့တစ်ဖွဲ့ချင်းစီနဲ့ဆွေးနွေးနေမှာကောက်တိုင်းသားအဖွဲ့ကြီးဂျားထဲမှာလည်းဆွေးနွေးရတဲ့ဟာတွေအများကြီးရှိတာအဲဒီတော့ဒီဆွေးနွေးချက်တွေသဘောမတူနိုင်သေးဘဲနဲ့နေရှင်းဝရှိစွာအကောဆာထိုးလို့မရဘူးလေအခုချိန်မှာကဒါအစိုးရဘက်ကကျွန်တော်အမြင်ကတော့ဒါတင်ပြပါတယ်အဆိုပြုပါတယ်တဲ့ပုံစံမျိုးသူကနေပြီးလိုက်ရှင်းပြတယ်ဒါပေမဲ့အဆိုပြုချက်မှာဟာလောက်တိုင်းသားတွေဘက်ကဘာပေးပါပင်းနေဆိုတဲ့ဟာကိုလက်ခံတယ်အစိုးရနဲ့လက်ခံတယ်ဆိုလို့ရှိရင်တော့ကျွန်တော်နောက်ဆင်းရတော့အားလုံးလက်မထူတဲ့ကိစ္စတွေပါလေဒါတော့ဖြစ်လာမှာပေါ့ဗျအဲလိုမဟုတ်ဘဲနဲ့ဘာဒီပါသင့်တယ်ဆိုတဲ့ကိစ္စကပြီလို့မရဘူးသဘောမတူနိုင်ဘူးအခက်အခဲတွေရှိတယ်ဆိုလို့ရှိရင်တော့ဒီဟာလည်း ချက်ချင်းလည်းငယ်မှာသိချင်မှာဖြစ်မှာပေါ့ဗျာဒါကျွန်တော်အမြင်ပြောပြတာလीเนาะ
ဒေါက်တာမင်းစောကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့